ကယားပြည်နယ်ဒေသအခေါ်ကရင်ပြည်နယ်ဒမောဆိုးမြို့နယ်ဘက်မှာစစ်ဘေးရှောင်ရင်းနဲ့ပြန်လာတဲ့ပြည်သူ 9,000 လောက်ကိုအရေးပေါ်အကူအညီတွေပေးတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး UNHCR ကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်ရဲ့စစ်ရေးလှုပ်ရှားမှုနဲ့မြေမြုံမိုင်းအန္တရာယ်ကြောင့်တခြားထောင်နဲ့ချီတဲ့ရွာသူရွာသားတွေနေရပ်ကိုမပြောင်းနိုင်ကြသေးပါဘူး။ဒီမောဆိုးဘက်ကအခြေအနေဤတန်စင်ကတင်ပြပေးထားပါတယ်။
ဒီမော့ဆိုမြို့နယ်ကကျေးရွာပေါင်း24ရွာနေရပြန်သူလူဦးရေ 9,000 ကျော်လောက်ကိုအရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေဖြစ်တဲ့ဆောင်းချင်တောင်မီးဖို့ကြောင့်တုံးပစ္စည်းတွေနဲ့ဆူလာမီးအိမ်တွေကိုပြီးခဲ့တဲ့စက်တင်ဘာလမှာကုညီထောက်ပံ့ပေးခဲ့တဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ် UNHCR ကဒီနေ့ထုတ်ပြန်လိုက်ပါသည်ဒီလို UNHCR ကပြန်လာသူတွေကိုအကူအညီပေးနေပေမဲ့လည်းဒီမော့ဆိုမြို့နယ်အရှိတ်ချမ်းကထောင်ထဲချီတဲ့ရွာသူရွာသားတွေနေရပ်ကိုမပြန်ရဲကြသေးဘူးဆိုပြီးတော့တောတောင်ထဲမှာဆစ်ဆောင်နေသူတယောက်ကဖီကိုပြောပါလေ
ဒီထက်မှာလုံးဝပြန်လာတော့ဈာပေးဖြစ်ပြီးကျွန်မတို့အရှိတ်အဆက်မှာနော်ဒီအရှိတ်အဆက်မှာကပူကျန်းနေတော့ပြန်မလာအဲ့အေးမချုံမလုံးချုံတော့တဲ့အဲ့လေမပြန်လာတော့မရှိစပ်ပြီးဒီထက်ကအချင်းများတော့ဒီလိုတော့နော်အရင်ကလည်းမျိုးပါလေဒီကထက်မှာဆိုလို့ရှိရင်စစ်ကြောင်းရင်ရှိတဲ့တခါတလေဆိုရင်အကွက်ကြားကွက်ကြားမျိုးပေါ့နော်ပြီးရင်လည်းအမျိုးအစမိုင်းရှိခဲ့တဲ့အမျိုးမျိုးတွေအဆောက်မရွာမပြန်ရေးချောင်း
ကရားပြည်နယ်အတွင်းမှာလက်နက်ကန်ပြိပခါတွေကြောင့်ဒေသခံရွာသားတွေဟာအိုးပြစ်အိမ်ပြစ်ဘေးလွရာကိုလာပေါင်းများစွာထွက်ပြေးတိမ်းရှောင်နေရပါတယ်။စားရတဲ့ရဲ့အခက်အခဲတွေကျန်းမာရေးပြဿနာတွေနဲ့လည်းကြုံတွေ့နေရပါတယ်
။ဟိုအနောက်ဘက်ကျမ်းလို့ဆိုရင်တခါတလေစီရင်ကတက်တယ်လို့ပြောလေ။ဒီကတခါတလေစီရင်ပြက်လက်သွားတဲ့အချင်းမျိုးဖြစ်ကြတယ်ပြောတယ်။ဒါပေမဲ့ဒီခေတော့လောကနဲ့မှုတော့တော့မဟုတ်ပါဘူးနဲ့အစာရေစာနည်းနည်းပပတော့ခေါင်းပါလာပြီတော့နော်။ဟုတ်တယ်မှာဆိုတော့လေနော်ရေကလည်းတင်းနဲ့တက်ခါကျတော့ရာရန်လာတို့ရေရာကြီးဖြစ်ခဲ့တယ်ပြီးရင်ကလေးလေးတွေမှာဆိုရင်ရရှောဝါစီရီအမျိုးဖြစ်ခဲ့တယ်နော်။ကျောကားလေးတစ်ခုတစ်ခုဒီမိုးသေးဆိုရင်ပုံရတယ်။တယောက်ဖြားပြီးရင်နောက်တယောက်ထားဖြားတယ်အဲ့လိုမျိုးလေ။
ဒီမော့ဆုမြို့နယ်ကုန်းတာကြီးရွာကနေလွိုက်ကော်မြို့မှာဆစ်ဆောင်နေသူတယောက်ကသူတို့လည်းနေရမပြတ်နိုင်သေးဘူးဆိုပြီးတော့ပြောပါတယ်ဒီမော့ဆိုမြို့နယ်အနောက်ဘက်ခြမ်းတိုက်ပွဲကင်းတဲ့နေရာလောက်မှာသာနေထိုင်နေကြရတယ်ဆိုပြီးတော့သူကပြောပါသေး
။ဒီမော့ဆိုကတိုက်ပွဲမဖြစ်တဲ့အနောက်ဘက်ခြမ်းလောက်ပဲရတယ်။အနောက်ဘက်ခြမ်းတွေကသူတို့အစကတည်းကမရှောင်လား။အစကတည်းကမရှောင်လေသူတို့အဖက်တိုက်ပွဲမရှိတော့မရှောင်။အဲရှောင်ရမယ်ယူရတယ်ကတော့ပြန်မလာဘူး။ပြန်မလာရအောင်။သူများလည်းပြောင်းမပြောင်းတော့အဲ့ဒါမပြောင်းတော့ကိုယ်လည်းမလုံခြုံဘူးဆိုမှမပြောင်းလား။
ဒီမော့ဆိုမြို့နယ်ကနေရှမ်းပြည်နယ်ဘက်ကိုဆစ်ဆောင်နေတဲ့ဒေသခံတယောက်ကလေတိုက်ပွဲကြောင့်အရင်ကတည်းကတင်းရှောင်နေရတဲ့ဒေသခံတော်တော်များများကနေရဲမပြန်နိုင်ကြဘူးလို့ပြောပါရည်
။ဒီရောက်တော့လာတယ်ဟုတ်ပြီဆစ်ဆောင်နေအောင်ရှိသေးတယ်။ကြာလို့တော့မပြေဘူး။ကြာလို့မရဘူးရှင်းနေတယ်။သူကအဲ့ဒါမျိုးပုံတွေမှာပဲတချို့အနေနဲ့ကြက်လာတတ်တော့ပါ။ဒါပေမဲ့ဒီကျင်းတဲ့တော့ရတယ်မှာကြာတော့ကြာလို့မရဘူးရှင်းနေတယ်။
ဒီဒေသမှာလက်နက်ကိုင်တိုက်ပွဲတွေဆက်ဖြစ်နေသလိုစစ်တပ်ဘက်ကလည်းမြင်းမြင်းရှင်းလင်းရေးထိုးစစ်ဆင်နေရပြီးလေကြောင်းတိုက်ခိုက်မှုတွေကြောင့်တိုက်ပွဲဖြစ်တိုင်းမှာရွာသူရွာသားတွေကဘေးလွရာကိုထွက်ပြေးရမည်ဖြစ်တယ်ဆိုပြီးတော့ကယ်ဆယ်ရေးအဖွဲ့တွေကပြောဆိုနေကြပါလိမ့်ရှင်